မြန်မာနိုင်ငံမှာဧပြီလ1ရက်နေ့မှာကျင်းပမယ်ဂျားပြတ်ရွေးကောက်ပွဲမှာကော်မူမျိုးနယ်ကနေဝင်ရောက်ရွေးချယ်ခံဖို့နာမည်စင်တင်သွင်းခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာကိုယ်စားလှယ်လောင်းအရေးချင်းနဲ့မကန့်ညီဘူးဆိုပြီးတော့ကန့်ကွက်ထားတဲ့ကိစ္စကို NLD ကဒီကနေ့မှခြေပလှတင်သွင်းခဲ့ပါတယ်ကန့်ွက်ထားတဲ့အချက်တွေကမမှန်ကန်တာကြောင့်တစ်ချက်ချင်းလိုက်ပြန်ပြီးခြေပခဲ့တာဖြစ်တယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပြပါတယ်။ဒါအပြင်လည်းရွေးကောက်ပွဲဝင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုကလည်းဒေါက်ဆန်းစုကြည်ကိုကန့်ွက်ထားတဲ့ကိစ္စကိုသူ့ပါတီအနေနဲ့လက်မခံကြောင်းသဘောထားထုတ်ပြန်ခဲ့တယ်ဆိုတော့ဒီအခြေအနေတွေအားလုံးကိုသိရအောင်ဆက်သွယ်စုံစမ်းထားတဲ့မျက်နှာချမ်းကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ရွေးကောက်ပွဲဝင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ညီညွတ်ရေးနဲ့ငြိမ်းချမ်းရေးပါတီကကိုယ်စားလှယ်လောင်းဦးတင်ကြီးကနေဒေါက်ဆန်းစုကြည်ဟာကိုယ်စားလှယ်လောင်းအရေးချင်းနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်ထားတဲ့ကိစ္စကို NLD ပါတီကနေဒီကနေ့မှရန်ကုန်တိုင်းကော်မရှင်ရုံးမှာခြေပလှတင်သွင်းခဲ့တာပါ NLD ဘက်ကပြန်လည်ခြေပခဲ့တာတွေနဲ့ပတ်သက်ပြီးတော့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုအခုလိုပြောပြပါဗျ။
အဓိကချက်ကတော့ဒေါက်ဆန်းစုကြည်ဟာနိုင်ငံသားမှာပတ်သက်နေရှိတယ်ပေါ့အဲ့ဒီပစ္စံတွေကိုအစိုးရကမကြေညာဘူးအဲ့ဒီဆက်ဆက်ချက်တခုအဲ့ဒါကလည်းကျွန်တော်တို့ကဖြည့်ရှင်းချက်ရလုံးဝပါတယ်တုံဆန်းစုကြည်နိုင်ငံသားမှာငွေကြေးတပြားတစ်ချက်မှမရှိဘူးရရှိတဲ့စုကြေးတွေကိုလည်းလူမှုရေးဖောင်ဒေးရှင်းတွေကိုတခါတည်းလွှဲပေးလိုက်တော့သူ့မှာဘာမှမရှိဘူးဒုတိယတစ်ချက်ကတုံဆန်းစုကြည်ဟာအင်္ဂလိပ်နိုင်ငံရဲ့နေထိုင်ခွင့် Green Card ရတယ်လို့ဆက်ဆွဲတယ်အင်္ဂလိပ်နိုင်ငံမှာ Green Card စနစ်လည်းမရှိဘူးဒေါက်ဆန်းစုကြည်လည်းအဲ့ဒီအခြေအနေမှာမရှိဘူးအဲ့ဒါပဲခြေပခဲ့တာ
ဒီကန့်ကွက်ချက်ခြေပချက်တွေနဲ့ပတ်သက်ပြီးတော့တိုင်းကော်မရှင်ကမနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာဆုံးဖြတ်ချက်ချမှတ်နိုင်တယ်လို့ဥညံဝင်းကိုပြောတဲ့အကြောင်း VOA ကိုပြောပြပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့မှာညီညွတ်ရေးနဲ့ငြိမ်းချမ်းရေးပါတီကိုယ်စားလှယ်လောင်းဦးတည်ရင်ကနေဒေါက်ဆန်းစုကြည်အပေါ်ကန့်ကွက်လှော်ကိုခရိုင်ကော်မရှင်ရုံးမှာတင်သွင်းခဲ့တာပါဒါပေမဲ့ဒီကန့်ကွက်လှော်ကိုခရိုင်ကော်မရှင်ရုံးကပယ်ချခဲ့တဲ့အတွက်ဖေဖော်ဝါရီလ22ရက်နေ့မှာရန်ကုန်တိုင်းကော်မရှင်ရုံးကိုထပ်မံတင်သွင်းခဲ့တာဖြစ်တဲ့အတွက်ဒီကန့်ကွက်လှော်ပေါ်အနယ်ဒီဘက်ကနေဒီကနေ့မှာရန်ကုန်တိုင်းကော်မရှင်ကိုခြေပလှော်ပြန်လည်တင်သွင်းခဲ့တာဖြစ်ပါတယ်တစ်ဆက်တည်းမှာပဲ2010ရွေးကောက်ပွဲမတိုင်ခင်ကအနယ်ဒီပါတီကနေခွဲထွက်ပြီးတော့တိကျနိုင်ငံရေးပါတီတစ်ခုအဖြစ်ထူထောင်ခဲ့တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုကလည်းကိုယ်စားလှယ်လောင်းဦးတင်ကြီးရဲ့ကန့်ကွက်ချက်ဟာအများပြည်သူရဲ့သဘောထားကိုစန့်ကျင်ရာရောက်တဲ့အတွက်လက်မခံနိုင်ကြောင်းသဘောထားထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးခင်မောင်ဆွေကအခုလိုပြောပါရစေ။
ကျွန်တော်တို့ပါတီကဒီလိုညီညာချက်ကိုထုတ်ပြန်တဲ့ကိစ္စကတော့ဒီမိုကရေစီနိုင်ငံရေးကိုသွားတဲ့နေရာမှာညီမဒီမိုကရေစီခေါင်းဆောင်ရဲ့လို့အများကလက်ခံထားတဲ့ဒေါက်ဆန်းစုကြည်ကိုဒီဒီမိုကရေစီရည်စည်းထဲမှာနိုင်ငံရည်စည်းထဲမှာမပါနိုင်အောင်အန္တရာယ်ဖြစ်စေတဲ့ဟာမျိုးဟာမြန်မာပြည်သူလူထုရဲ့အကျိုးစီးပွားနဲ့ဆက်ကျင်ရာရောက်မယ်မြန်မာပြည်သူတွေလူလားခြင်းနဲ့လည်းကွဲလွဲနေတဲ့ဟာဖြစ်မှာဆိုလို့ရှိရင်တော့ပြည်သူအကျိုးအတွက်ကျွန်တော်တို့ကဒါမလူလားတဲ့ကိစ္စဖြစ်တယ်ဘလို့အဟံတာပြည်တော်ကိုမြန်မာနိုင်ငံရေးတိုးတက်မှုဖြစ်စဉ်ကိုလည်းဆန္ဒအားရောက်ပြဲလို့မြို့သားဒီမိုကရေစီအင်အားစုပါတီကယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့ဒါလက်မခံဘူးလို့ပြောရတာပါဒုတိယအချက်ကတော့ NDF ဟာဒီမိုကရေစီမိတ်ဆွေဆက်ပါတီမှာပါပါတယ်ပါတဲ့အခါကျတော့ဆက်ပါတီထဲမှာပါတဲ့ပါတီတွေကအဲ့တော့ကိုယ်စားလှယ်လောင်းတယောက်ကထားတန်းတော်တဲ့ကိစ္စဟာအများပြည်သူရဲ့သဘောမှာဆယ်ပါတီရပဲသဘောတူသလိုလိုအားလုံးကပဲလက်ခံတဲ့သဘောတူသလိုလိုဖြစ်မှာဆိုတာကိုမလိုလားပါဘူး။ဒါကြောင့်မို့လို့ကိစ္စကိုကြံကြည်ဖြည့်ရှင်းနိုင်ရှင်းဖြစ်ပါလေ
။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလာမယ့်ဂျားဖြတ်ရွေးကောက်ပွဲရဲ့လစ်လက်နေရာ48နေရာစလုံးမှာဝင်ရောက်ရှင်းပြမှုစီစဉ်ထားတာပါ။မြန်မာနိုင်ငံမှာဒီဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့ရာအချိန်တစ်လသာလိုတော့တာနဲ့အမျှမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာလည်းမြန်မာနိုင်ငံတဝန်းမဲဆွယ်စီယုံရေးခီးစဉ်တွေကိုဇက်တိုက်ထွက်ခွာနေတာပါ။လာမယ့်စနေနေ့မတ်လ3ရက်နေ့မှာတော့မြန်မာနိုင်ငံအလဲပိုင်းဖြစ်တဲ့မန္တလေးစကိုင်းနဲ့နေပြည်တော်အပါအဝင်ပဲခူးတိုင်းကိုလည်းတစ်ဆက်တည်းသွားရောက်မှာဖြစ်ပြီးအဲ့ဒီကနေမှတဆင့်ရန်ကုန်ကိုပြန်မှာဖြစ်တယ်လို့ဥညံဝင်းက VOE ကိုပြောပြပါရယ်။ပြီးခဲ့တဲ့တစ်ပတ်ကလည်းမြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်ကိုစီယုံရေးခီးထွက်ခဲ့တယ်လို့အဲ့ဒီဒေသမှာရှိတဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုလည်းတွေ့ဆုံခဲ့ပြီးတော့အားပေးခဲ့ပါရယ်။မနေ့ကတော့ရန်ကုန်တိုင်းသုံးကွမြို့နယ်ကိုနေချင်းပြန်စီယုံရခီသွားရောက်ခဲ့ပါသေးတယ်ရှင်